တရုတ်နဲ့အာဆီယံကြားဆွေးနွေးပွဲအနှစ်30ပြည့်အထိမှအွန်လိုင်းကကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာနိုင်ငံကပါဝင်တက်ရောက်ခြင်းမရှိပါဘူးမြန်မာနိုင်ငံနဲ့ပတ်သက်လို့အာဆီယံခေါင်းဆောင်တွေကြားဘုံသဘောတူထားတဲ့အချက်တွေအတိုင်းအကောင့်အထည်မဖော်သေး၍အာဆီယံနဲ့သက်ဆိုင်တဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာပါဝင်နိုင်မယ့်အလားအလာမရှိနိုင်ဘူးလို့လေ့လာသူတချို့ကသုံးသပ်ပါတယ်စစ်ကောင်စီဘက်ကရောအလျှော့ပေးမဲ့ပုံမြင်ရပါသလားဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မတ်စုမွန်ကတင်ပြပေးမှာပါခင်ဗျာ
တရုတ်သမ္မတရှီကျင်းပင်ဦးဆောင်ပြီးတော့အွန်လိုင်းကနေကျင်းပခဲ့တဲ့တရုတ်နဲ့အာဆီယံကြားဆွေးနွေးဘက်အနှစ်30ပြည့်အထိမ်းအမှတ်ထိပ်သီးဆွေးနွေးပွဲမှာတော့မြန်မာနိုင်ငံတက်ရောက်ခဲ့ခြင်းမရှိပါဘူးတရုတ်နိုင်ငံဆိုင်ရာမြန်မာတမ္မတ်ကြီးကိုမြန်မာကိုယ်စားလှယ်ဖြစ်တဲ့ဒီထိပ်သီးဆွေးနွေးပွဲမှာတက်ရောက်ဖို့တရုတ်နဲ့အာဆီယံအဖွဲ့ဝင်6နိုင်ငံကသဘောတူခဲ့ကြောင်းနဲ့ထိပ်သီးဆွေးနွေးပွဲကျင်းပတဲ့ဒီကနေ့နိုဝင်ဘာလ22ရက်နေ့မနက်ပိုင်းအထိမြန်မာဘက်ကနေတုံ့ပြန်မှုမရတဲ့အတွက်မြန်မာကိုယ်စားလှယ်မပါဘဲနဲ့ထိပ်သီးဆွေးနွေးပွဲကိုကျင်းပခဲ့ရကြောင်းမလေးရှားနိုင်ငံသားရေးဝန်ကြီးဆိုင်ဖူဒင်အဗ်ဒူလာကသတင်းနောက်တွေကိုပြောကြားခဲ့ပါတယ်စစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးကလည်းအာဆီယံနိုင်ငံတချို့ကနေအရင်တုန်းကအာဆီယံစည်းဝေးတိုင်းနိုင်ငံရေးယာရုမရှိတဲ့ကိုယ်စားလှယ်တူတက်ရောက်ရမယ်လို့ဖိအားပေးခဲ့တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်ဒီစည်းဝေးကိုတက်ရောက်နိုင်မို့တရုတ်သမ္မတနိုင်ငံဘက်ကအာဆီယံနိုင်ငံတွေနဲ့ညှိနှိုင်းပေးခဲ့တာကိုအထူးကျေးဇူးတင်ပေမဲ့လည်းမြန်မာနိုင်ငံဘက်ကကိုယ်စားလှယ်မတက်ရောက်ဖြစ်ကြောင်းစစ်ကောင်စီရဲ့ထုတ်ပြန်ချက်မှရေးသားထားတာပါမဟာမဲခေါင်ဒေသမှာပါဝင်တဲ့အာဆီယံ၅နိုင်ငံအနေနဲ့ကောင်းမွန်ညီညွတ်တဲ့ဆက်ဆံရေးရှိတယ်လို့လည်းပြောထားပါတယ်အဲ့ဒီ၅နိုင်ငံကတော့မြန်မာထိုင်းလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်အာဆီယံနဲ့ဆိုင်တဲ့ထိပ်သီးစည်းဝေးပွဲတွေမှာဆီယနာသိန်းခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအွန်လိုင်းတက်ရောက်နိုင်တဲ့အခြေအနေမရှိခဲ့တာအခုကတော့ဒုတိယအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပြဿနာကိုဖြေရှင်းနိုင်ဖို့အာဆီယံခေါင်းဆောင်တွေဘုံသဘောတူညီထားတဲ့မူ၅ချက်အတိုင်းမြန်မာဘက်ကနေအကောင့်အထည်မဖော်သေး၍စစ်ကောင်စီခေါင်းဆောင်အနေနဲ့အာဆီယံစည်းဝေးပွဲတွေမှာတက်ရောက်ခွင့်ရမှာမဟုတ်ဘူးလို့နိုင်ငံရေးလေလာသူဦးရထွန်းတီဘောကသုံးသပ်ပါတယ
်။အာဆီယံကတော့ဒီဗိုလ်ချုပ်မှုရေးမြောက်လိုက်ကိုယ်တိုင်တက်တဲ့စည်းဝေးမှာဒီအားလုံးစုံပြီးသဘောတူညီချက်နဲ့ချထားတဲ့အချက်၅ချက်ကိုအကောင့်အထည်မဖော်လို့ဆိုတဲ့အကြောင်းပြချက်နဲ့တန်ခတ်ထားတဲ့အခါကျတော့ဟိုရှေ့ကအစည်းအဝေးမှာလို့တန်ခတ်ထားတော့အဲ့ဒါကိုစစ်ကောင်စီအနေနဲ့ကဒါကိုလိုက်နာတာမရှိသေးတဲ့အချိန်မှာပြန်ပြီးတော့လက်ခံလိုက်တယ်ဆိုရင်သူတို့ကပို့ထွေးပြီးသားတဲ့ဇွေးကိုပြန်မျိုးသလိုဖြစ်မှာပေါ့
ဒီကနေ့ကျင်းပတဲ့ထိပ်သီးစည်းဝေးပွဲမတိုင်ခင်တရုတ်ဆိုရရဲ့အာရှရေးရာအထူးတန်တမန်မစ္စတာဆွန်ကော်ရှမ်မြန်မာနိုင်ငံကိုလာရောက်ပြီးတော့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့နိုဝင်ဘာလ15ရက်နေ့ကတွေ့ဆုံဆွေးနွေးခဲ့ပါတယ်တရုတ်နဲ့မြန်မာနှစ်နိုင်ငံဆက်ဆံရေးကိုတော့တရုတ်ကဆက်ထိန်းထားမဲ့ပုံရပါတယ်လို့ဦးရထွန်းကသုံးသပ်ပါတယ
်တရုတ်ပြည်ကတော့ဒီအာဆီယံကနေတဆင့်ဆက်ဆံမှုမရှိပေမဲ့သူကတော့ဒီကြအာဆီယံရဲ့ဆုံးဖြတ်ထားချက်တွေကိုအကောင့်အထည်ဖော်ဖို့အတွက်လည်းတစ်ဖက်ကတိုက်တွန်းနေတယ်လို့တစ်ဖက်ကလည်းသူနဲ့ဒီမှာနဲ့ဒီကြဆက်ဆံရေးတွေအတွက်တော့ကြိုးစားနေတာတွေတော့ရှိတယ်နော်ဒီနေ့ပဲကြားလိုက်တဲ့သတင်းတစ်ခုကတော့နယ်စပ်ကုန်သွယ်ရေးဂိတ်တွေပိတ်ထားတာကိုအဲ့ဒီမူဆယ်ဘက်မှာတော့စပြီးတော့အစမ်းသဘောပြန်ဖွင့်တယ်လို့ကြားတယ်နော်ဒါကတော့တစ်ဖက်စလုံးရဲ့အကျိုးစီးပွားပေါ့နော်အဲ့တော့ပြောကျင်တဲ့သဘောကတော့ဟိုအာဆီယံကအဲ့ဒီလိုဟိုဒီပြစ်ဒဏ်ပေးထားပြီမယ်လို့တရုတ်နဲ့မြန်မာနိုင်ငံဆက်ဆံရေးကတော့ရှိတင်ရှိတိုက်တဲ့အထိုက်လျောက်ရှိတင်ရှိတိုက်တဲ့ဟာတော့ဆက်သွားနိုင်မယ်လို့ကျွန်တော်တော့ယူဆတယ
်နိုင်ငံတကာဘက်ကဖိအားပေးတောင်းဆိုနေတယ်လို့သူတို့ဘက်ကယူဆထားတဲ့အရာတွေကိုတော့စစ်ကောင်စီဘက်ကလိုက်ရောလိမ့်မယ်လို့မမြင်ကြောင်းမန္တလေးတက္ကသိုလ်နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံရေးသိပ္ပံဌာနပါမောက္ခဌာနမူဒေါက်တာတီတာထွန်းကသုံးသပ်ပါတယ
်ဆောက်ကြည့်နေရတာပေါ့နော်ဟုတ်ပေါ့လက်ဆက်တာဘယ်လဲပါလဲဘာလို့မလဲပေါ့တော့ရှုပ်သေးတဲ့အခြေအနေကြီးမှလေလူတိုင်းတွေကကိုယ့်ရဲ့ဒီဂျစ်တယ်ကိုအဆင်အားလည်းသူ့ရဲ့ဒီဂျစ်တယ်ကိုလုပ်နေတာလေဟိုဓနာဆက်ကလည်းသူ့ရဲ့ဒီဂျစ်တယ်ပေါ့အညီပြန်လည်းသူ့ရဲ့ဒီဂျစ်တယ်ပေါ့တရုတ်ကလည်းဘာလို့ဒီလိုမြန်မာကိုသူကပေါ့ဟိုဟိုသဘောတူညီချက်ငါကိုမဆော့ပြနေလေကသူကသဘောထားချင်တာချက်ပြီးဆိုတော့သူကအဓိကအပြရတော့အားလုံးကအာဆီယံကိုပဲဝင်ပြီးတော့ပေါ့နော်ဟိုတောင်းမှုပေးတဲ့ပုံစံမျိုးဖြစ်နေတာပေါ့နော်အဲ့လိုမျိုးအာဆီယံကလည်းကျွန်တော်ထင်ပါတယ်သူလည်း engage တော့လုပ်ပါပေါ့နော်ကမ္ဘောဒီးယားဥက္ကဋ္ဌကြောင်းသားရဲ့ခါမှလည်းသူလေးတန်းဘယ်လိုထွက်လာမလဲဆိုတော့ဒီနေ့ကတော့အာဆီယံရဲ့သဘောတူညီချက်ကငါချက်ကိုပဲအကောင့်ထဲပေါ်မယ်ပေါ့အဲသူအဲ့လိုမျိုးပဲပြောနေတာဆိုတော့ကျွန်တော်ကကိုယ်တောင်းတဲ့ကာလတည်းမှာစောင့်ကြည့်နေရတဲ့အချက်ရှိနေတာပေါ့နော်။နာဆက်ကနေရတဲ့ဒီပေးမှာသူကလေ control လုပ်ဖို့အတွက်ကိုကြိုးစားနေတဲ့အချိန်မှာနိုင်ငံတကာပရိုက်တာတွေဒီဘက်ကဒီတာလေးပရိုက်တာတွေကလည်းရှိနေရပေါ့နော်။အဲ့လိုမျိုးလေးတွေကလည်းဆိုတော့ကျွန်တော်တို့ကဟိုကျွန်တော်တို့ကိုယ်တိုင်ကစောင့်ကြည့်နေတဲ့အချက်ဖြစ်နေတာလေ။
ASEAN ဖွဲ့ကိုစတင်တည်ထောင်တဲ့အချိန်ကနေစလို့အဖွဲ့ဝင်နိုင်ငံတွေအကြားအချင်းချင်းဝင်ရောက်ဆွတ်ဖက်တာတွေမလုပ်ဘူးဆိုတဲ့အခြေခံမူတစ်ချက်ကိုလည်းပြဋ္ဌာန်းခဲ့ပါတယ်ဒါပေမဲ့ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာတော့အဖွဲ့ဝင်တွေကြားသဘောတူညီမှုကနေမြမရေးကိုကြားဝင်ဆောင်ရွက်ဖို့ဆုံးဖြတ်လိုက်ကြတာပါ39ချိန်မြောက်ကျင်းပတဲ့အာဆီယံထိပ်သီးအစည်းအဝေးမှာမြမစစ်ကောင်စီကိုမဖိတ်ကြားဖို့အတွက်အဖွဲ့ဝင်တွေကြားစတင်ဆုံးဖြတ်ခဲ့ကြတာပါမြမစစ်ကောင်ဆောင်တက်ရောက်နိုင်ခြင်းမရှိတဲ့ထိပ်သီးစည်းအဝေးပွဲမှာတရုတ်နိုင်ငံဟာအာဆီယံရဲ့အိမ်နီးချင်းကောက်မိတ်ဆွေကောင်မိတ်ဖက်ကောင်ဖြစ်ခဲ့တယ်လို့ဆက်ပြီးလဲဖြစ်သွားမယ်လို့တရုတ်သမ္မတရှီဂျင်းပင်ကထိပ်သီးစီဝေးပွဲမှာပြောကြားခဲ့ပါတယ်တရုတ်အာဆီယံမိတ်ဖက်အနှစ်30ပြည်ကနေဒေတာရင်းတည်ငြိမ်မှုတိုးတက်မှုငြိမ်းချမ်းရေးကိုလှုံ့ဆော်နိုင်လိမ့်မယ်လို့လဲအာဆီယံခေါင်းဆောင်တွေကိုပြောကြားခဲ့ပါတယ်ရှင်